ီဇင်ဘာလ13ရက်နေ့ရလဲပေါ့နော်ဒီမုံရွာအခြေဆိုင်သတင်းသမားတရားအသက်ခံရတယ်ပေါ့နော်မနေ့ကဆိုရင်လည်းဒါမန္တလေးအခြေဆိုင်သတင်းသမားတရားပဲအရိုက်ခံရပြန်တယ်ပေါ့နော်အခုရက်ပိုင်းအတွင်းမှာဒီလိုပေါ့သတင်းသမားတွေအပေါ်ရာဇဝင်းမှုဆန်ဆန်လှုပ်ဆောင်လာမှုတွေအပေါ်ပေါ့နော်ဆရာတို့ဒီမီဒီယာကိုဦးဆောင်နေတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့ဒီအခြေအနေတွေကိုဘယ်လိုမျိုးများသုံးသပ်မိပါလဲရှင
်ကိုစိုးမိုးထွန်းဝင်လွန်သွားပြီးတဲ့နောက်တခါဖာမာသတင်းတော့တရားတစ်ခါထပ်ပြီးရမင်းညာရိုက်တဲ့ခါတကယ်တော့ NDA ဒီကြားကနေပြီးတော့သတင်းသမားတွေကအမှန်တရားကိုဖော်ထုတ်နေတာပဲဖြစ်တယ်။ဒီသတင်းသမားတွေရဲ့လုံခြုံရေးကိုတော့ကာကွယ်ပေးနိုင်ဖို့လိုတယ်။သတင်းသမားတွေကိုအစိုးရတာဝန်ရှိသူများကတော့မဟုတ်ဘဲနဲ့ PDU ကလည်းအမှန်တရားဖော်ထုတ်နေသူတွေကိုစောင့်ရှောက်ပေးစီချင်ပါတယ်။မော်တော်ဆိုင်ကစီတိုင်းနဲ့ဖြတ်ရိုက်ခံတာမျိုးဟာလား။တနေရာကော်ပြီးကျိုးတုပ်ရိုက်နေတတ်တာမျိုးဆိုတော့အင်မတန်ဆိုးပါတယ်။ကျွန်တော်တို့အတန်းတစ်ချောင်းမှာတော့အဲ့လိုသတင်းသမားတွေကိုရိုက်နေတတ်ပြတ်ခံရတဲ့အဖြစ်တော့မတွေ့ဘူးမကြောက်ဘူး။အခုကာလမှာတော့တော်တော်ဆိုးတယ်။အလုံးလည်းရဲစရဲရှိပြီးတော့လေ။သတင်းသမားကိုသတင်းသမားလို့မမြင်တော့ဘဲနဲ့ရန်သူလို့မြင်လာတာပေါ့
။လက်ရှိနေထားမှာဆိုလဲစားသတင်းသမားတွေကလည်းစိုးရိမ်မှုတွေရှိလာတယ်လို့ပြောနိုင်တာပေါ့ဆရာရဲ့။အဲအဲ့ဒီလိုအနေထားအရဟိုစောင့်ရန်ရှောင်ရန်နေအနေနဲ့ဟိုဆရာတို့အနေနဲ့ဗာများလမ်းညွန့်ချင်တာများရှိလဲဆရာ
။သတင်းသမားတွေကတော့ထောင်နှကန်းလျှောက်ပြီးတော့အလုပ်လုပ်ရတယ်ပါပဲ။အချိန်မီပုံမှန်66နဲ့လည်းအရေးယူခံနိုင်တယ်ဟုတ်လား။နောက်ပြီးတော့ကုန်တိတ်ကနှိမ့်ကြတဲ့ဤသားမျိုးဖြစ်တယ်ဆိုတာမျိုးတရားရုံးမထင်မဲ့နဲ့ပြုလုပ်တယ်ဆိုတာမျိုးနဲ့အရေးယူခံအများကြီးပေါ့နော်။ဒီပုံမှန်တွေအများကြီးကြားရတယ်ပဲသတင်းသမားကပါပါနဲ့နဲ့တော့သူကလုပ်ဖို့လိုတယ်
မုံရွာကပေါ့နော်ကိုစုံမထုံးအသက်ခံရတဲ့အခြေအနေကိုရောဟိုဆရာတို့အနေနဲ့ပေါ့နော်ဘလို့များသုံးသပ်မိလဲဒါသူကပတ်ဝန်းကျင်ထိန်းသိမ်းနေပတ်သက်ပြီးတော့သတင်းတွေလဲဒါဖော်ထုတ်ရေးသားမှုတွေရှိနေရဲ့ဆိုတာမျိုးလဲပြောကြတော့ပေါ့နော်ဆရာတို့သုံးသပ်မိရဲ့အနေထားရောဘာကြောင့်ပေါ့နော်အခုလို့သူဒီလိုဖြစ်ရတယ်လို့များမြင်မိလဲဆရာရဲ့
သူကတော့ investigative reporter ပဲဒီသူကိုအမှန်တရားကိုဖော်ထုတ်ခံရမှာစိုးရိမ်နေသူတွေကလောက်ကျန်တက်ဖက်တာလို့ပဲသုံးသပ်လို့ရတယ်အဲ့ဒီမှာရှိတဲ့တောင်းဟန်ကြရဲမှုကြီးကလဲအဲ့လိုပဲပြောလေသူကညှိုးတင်းနေရိုင်းနေတာကံရတဲ့လူစုဆပွဲရှိတယ်။နောက်ပြီးသူ့မှာပါတဲ့ကင်မရာတို့တယ်လီဖုန်းတို့ပတ်စံတို့ယူသွားတာမဟုတ်တဲ့။တမန်တက်ဖြတ်လူရမှုမဟုတ်ဘဲနဲ့ရွေးချယ်ရှိရှိနဲ့တက်ဖြတ်ခဲ့တယ်လို့ပဲပြောရမှာပေါ့နော်
။2014ခုနှစ်ဒီစက်တင်ဘာလမှာဆိုရင်လည်းအလွတ်သတင်းတော့ကိုပါကြီးအသက်ခံရတဲ့ကိစ္စပေါ့နော်။ဒီကိစ္စကိုလည်းအခုချိန်ထိတရားခံကမမိသေးဘူးပေါ့နော်။ဒီလိုအနေအထားတွေရတာအစိုးရဘက်ကပေါ့နော်။ဟိုသတင်းသမားတွေကိုဒီရာဇဝတ်မှုဆန်ဆန်ပြုမှုဆောင်ရွက်မှုတွေအပေါ်မှာဒါမျက်ွယ်ပြုနေတယ်လို့များကျွန်မတို့ဟိုပြောနိုင်မလားရှင
်။အေးကြပါလေ။အဲ့လိုပဲပြောရမှာပေါ့နော်အဓိကအချက်တရားဥပဒေစိုးမိုးမှုရှိတယ်ပေါ့ကိုပါကြီးမှုဆိုလို့ရှိရင်ဒါကတ်မလို့ဘက်ကပြုလွန်သွားတဲ့ကိစ္စပဲလေဟိုအသက်ခံရတယ်ဆိုတော့ဆုံးဖြတ်တာပဲဒါပေမဲ့ပြစ်တက်တယ်ဆိုတော့မပေါ်တော့ဘဲနဲ့ဟိုလစ်လူရှုလိုက်တာပေါ့အဲ့ဒီအတွက်လည်းဒီအမှုမှာမပေါ်ပေါက်လာဘဲနဲ့တကယ်ပြစ်ရှိရလို့အရေးကြီးမခံရဘဲနဲ့ဒီမှုကပြီးသွားတယ်လို့ဖြစ်သွားတာပေါ့နော်ဒါပေမဲ့မပြီးပါဘူးအမှန်တရားဆိုတော့ဒီချိန်မှာတော့ပြန်ပေါ်လာမှာအခုကိုပါကြီးရဲ့ဇနီးဖြစ်တဲ့မတ်ခင်တနာလည်းပေါ်ထုတ်ဖို့သူကြိုးစားနေပါတယ်အဲ့ဒါအတွက်လည်းကျွန်တော်တို့မီဒီယာသမားတွေကဝိုင်းဝန်းပံ့ပိုးပေးဖို့တော့လိုပါလိမ့်မယ်ဒါမှလည်းအမှန်တရားပေါ်ထွက်လာမှာ
ကျေးဒီလိုအနေထားတွေရပါတော့လက်ရှိဒီမုံရွာမှာအသက်ခံရတဲ့ဟိုသတင်းသမားအမှုအတွက်ကောဒီအမှုမှန်ပေါ်ပေါက်ရေးအတွက်ပေါ့နော်ဟိုအခြေအနေတွေဘယ်လိုရှိနိုင်မလဲ
တကယ်တမ်းဝန်ကြီးချုပ်အနေနဲ့လည်းဒီဟာကိုစိတ်ဝင်စားစောင့်ကြည့်နေတယ်ဆုံးနမင်းများနေလဲဆိုတော့ကျွန်တော်သိရပါတယ်အဲ့အတွက်လည်းကျွန်တော်အားရပါတယ်နောက်တစ်ခါဒီနိုင်ငံကသတင်းအဖွဲ့အစည်းတွေကနေပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဒီလိုဖြစ်သွားလာတဲ့ပတ်သက်ပြီးတော့ကမ္ဘာလုံးမှာရှိတဲ့သတင်းသမားတွေရဲ့စောင့်ကြည့်မှုရှိနေတဲ့အတွက်ဒီဟာကထူးထူးခြားခြားဖြစ်စဉ်တစ်ခုအနေနဲ့ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ကလည်းလုံနေတယ်၊ကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်။မကြခင်ယူတတ်တဲ့ခံနေပေါ်ထုတ်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။ကျေးတခြားနယ်တွေမှာရောပေါ့နော်ဒီသတင်းသမားတွေအသက်အန္တရာယ်နဲ့ပတ်သက်ပြီးတော့အချင်းချောက်ခံနေရမှုတွေဆရာတို့ဘာတွေများကြားသိထားတာတွေရောရှိအောင်မလဲဆရာရေ
။မြန်မာနိုင်ငံမှာတော့အဲ့ဒီဟာတွေကဒီလိုပဲလေ။ဟိုဆိုတော့ပကူးလိုဘာလို့မှဆိုလို့ရှိရင်အဲ့လို online media သမားတွေကိုအရေးယူထားတာမျိုးတိုင်တောထားတာမျိုးဒါမျိုးတွေလည်းကျွန်တော်ကြားရတာရှိပါတယ်။ဒီဟာတွေအတွက်လည်းကျွန်တော်တို့ research တွေလေးလုပ်နေပါပြီ။လုပ်နေတဲ့ခြေပိုင်းမှာလည်းကျွန်တော်မှ data တွေ collect လုပ်ထားတာရှိတယ်။အဲ့ဒီအရာတွေလည်းကျွန်တော်ကျေပြန့်ပြန့်ထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။ဘယ်မှုတွေဘယ်လိုအရေးယူခံထားရလဲ။ဘယ်လောက်ထိအတည်ရှိတယ်ဆိုတာတွေကျွန်တော်တို့ပြန်မြန်မာအနေနဲ့သတင်းထုတ်ပြန်ပေးလို့ရှိပါတယ်
အခုတော့အချိန်ပေးပြီးဖြစ်ပြီးရတော့ RFA ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်